Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။ Washington မြို့တော် VOA American အသံကနေ2014ခုနှစ်အောက်တိုဘာလ31ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Flight to Meter 16 19.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကသင်္ကီထိုက်ပါ။အနောက်အာဖရိကနိုင်ငံဘာကီနာဖာဆိုမှာတော့သမ္မတကရာထူးကဆင်းပေးဖို့ညှင်းလိုက်ပါတယ်။ရုရှားတို့ကယူကရိန်းကိုဒဏ်ငွေပြန်ရောင်းပေးမယ်ဆိုတဲ့အကြောင်းနဲ့ဒီကနေ့သမ္မတကာချုပ်နဲ့အထိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံရေးထိပ်သီးတို့ရဲ့ဆွေးနွေးပွဲအကြောင်းတွေကိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီမသိန်းကြီး။ဒီကနေ့မှာတော့နေပြည်တော်မှာမြန်မာနိုင်ငံရေးခေါင်းဆောင်များအစည်းအဝေးကျင်းပခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ပြောဆိုသွားတာကတော့
ဒီကြောင့်လို့ရေကောက်ဝက်ပတိုင်ကကြားကာလမှာနိုင်ငံရေးတည်ငြိမ်မှုကိုထိတိနိုင်ဖို့အတွက်အားလုံးပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ပထမဆုံးခြေလှမ်းဖြစ်ပါတယ်။နောက်ထပ်ဒီလိုဆွေးနွေးပွဲမျိုးလည်းအဆက်ပြတ်ပေါ်လာနေတဲ့
တရင်းအစီအစဉ်ပြီးမှအပြည့်အစုံနားဆင်ရမှာပါ။ဒါအပြင်ကျမတို့နိုင်ငံတကာသတင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
အနောက်အာဖရိကဂုံးတွင်းဖိတ်နိုင်ငံဘာကီနာဖာဆိုရဲ့နိုင်ငံတော်သမ္မတကယာရုကဆင်းပေးဖို့ညှင်းဆိုလိုက်ပြီးအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပေါ်ပြီးတဲ့နောက်ကြီးညာလိုက်တဲ့အသွင်ကူးပြောင်းရေးအစိုးရသမ္မတအဖြစ်ဆက်လက်နေထိုင်မယ်လို့ခုခံပြောဆိုလိုက်ပါတယ်။မနေ့ကြတာပရိနေကဘာကီနာဖာဆိုနိုင်ငံရဲ့မြို့တော်ကလွှတ်တော်နဲ့တခြားအစိုးရအဆောင်တွေကိုယာနဲ့ချီနဲ့ဆန္ဒပြသူတွေကဒေါသတကြီးဝင်ရောက်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်မှာတော့အ ਨੇ ဆုံးဆန္ဒပြသမား3ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအနာကို1989ခုနှစ်ကလေးကရယူခဲ့တဲ့သမရဘလစီကွန်ဘာရူအတွက်နောက်ထပ်သမရတက်တန်းခွင့်ပြုမဲ့အခြေခံဥပဒေပြင်ဆင်ချက်ကိုလွှတ်တော်မှအဆိုပြုခဲ့တဲ့အပေါ်ဆန္ဒပြသူတွေဒေါသပောက်ခွဲခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေကိုအလျှော့ပေးတဲ့အနေနဲ့အစိုးရကလွှတ်တော်ထံတင်သွင်းတဲ့အဆိုပြုချက်ကိုဖျက်သိမ်းလိုက်ပါတယ်။ဒါ့အပြင်ဒီမတိုင်ခင်နိုင်ရစ်တော်ကြားကကြီးညာခဲ့တဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ကိုလည်းရုပ်သိမ်းခဲ့တာပါ။ဒါပေမဲ့လည်းဆန္ဒပြသူတွေကတော့အစိုးရရဲ့အတိုင်းအတာလှုံ့ဆော်ချက်တွေကိုအားရချိနှက်ခဲ့ကြတာမဟုတ်ပါဘူး။မနေ့ကြတာပရင်းနေ့မှာတော့စေဦးစီးချုပ်ကလွှတ်တော်ကိုဖျက်သိမ်းလိုက်ပြီး12လအကြာမှာရွေးကောက်ပွဲတွေကျင်းပပေးမယ်ဆိုတဲ့အသွင်ကူးပြောင်းရေးအစိုးရဖွဲ့မဲ့အစီအစဉ်ကိုကြေညာခဲ့ပါတယ်။ဒါအပြင်ညမထွက်ရအမိန့်ကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒီလိုအမိန့်တွေထုတ်ပြန်ပြီးနိုင်ပိုင်းအကြာမှာတော့တမတကမ်ပိုရီကရုံးမြင့်တန်းချာမှာထွက်ပေါ်လာပြီးအသွင်ကူးပြောင်းရေးကာလအပြီးဒီမိုကရေစီနေကြရွေးကောက်တင်မြှောက်ခံရတဲ့တမရကိုအာဏာလွှဲပြောင်းပေးမယ်အရေးသူအနေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
။အာဖရိကဒေသကပြန်လာတဲ့ကျန်းမာရေးဝန်ထမ်းတွေကိုအမေရိကန်ပြည်ထောင်စုမှာမဖြစ်မနေတီးခြားခွဲထားရမယ်ဆိုတဲ့ကိစ္စကအနောက်အာဖရိကဒေသမှာအီဘိုလာရောဂါတိုက်ဖျက်ရေးလုပ်ငန်းတွေအတွက်ဆူဆူရရတဲ့ရောက်မှုဖြစ်စေတယ်လို့အနေစည်းမချဆရာဝန်များအဖွဲ့ကပြောဆိုပါတယ်။ဆီလာရီယောနိုင်ငံမှာအီဘိုလာရောဂါသည်တွေကိုဆေးဝါးကုသပေးပြီးပြန်လာတဲ့စေတနာဝန်ထမ်းသူနာပြုကစီဟစ်ကော့ကသူနေထိုင်ရာအမေရိကန်နိုင်ငံမိန်းပြည်နယ်မှာ21ရက်ကြာလူတွေနဲ့ခွဲခြားနေရမယ်ဆိုတာကိုညှင်းဆန်ပြီးဂျာတာပရီနီကလမ်းတွေပေါ်မှာဆက်ဘင်းစီးပြခဲ့ပါတယ်သူရဲ့လုပ်ရက်ကိုထောက်ခံကြောင်းနေစီမချာဆရာဝန်များအဖွဲ့ကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမတာပါဝါကလည်းဤဘိုလာရောဂါသည်တွေကိုတွားရောက်ကူညီခဲ့ကြသူတွေကိုသူရဲကောင်းအဖြစ်ခုံပြုသင့်တယ်လို့အာဖရိကခီးစဉ်ကပြန်လာချိန်မှာပြောဆိုခဲ့ပါတယ်
သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမြင့်အောင်လှိုင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်အပါအဝင်အစိုးရလွှတ်တော်နဲ့နိုင်ငံရေးပါတီတွေကခေါင်းဆောင်တွေရဲ့ဒီကနေ့အောက်တိုဘာလ31ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။2015ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးတည်ငြိမ်မှုရှိရေးကိုအဓိကထားပြီးဆွေးနွေးခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်
။ဒီကျွန်တော်ရွေးကောက်ပွဲမတိုင်ခင်ကြားကာလမှာနိုင်ငံရေးတည်ငြိမ်မှုကိုထိတိနိုင်ဖို့အတွက်အားလုံးပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ပထမဆုံးခြေလှမ်းဖြစ်ပါတယ်။နောက်ထပ်ဒီလိုဆွေးနွေးပွဲမျိုးလည်းအဲ့ဆက်ဘလိုပေါ်လာတဲ့အလားအလာရှိသေးတယ်ဒါလို့ဒါကိုအားလုံးကဝိုင်းဝန်းဆောင်ရွက်ပြေးဖို့လိုပါတယ်ဟိုအပြည့်အစုံပြောတဲ့အသေးစုရဲ့အတန်ကတော့ကျွန်တော်လည်းသိတော့အလေးမထားဖို့ပြည်သူတွေကိုပြောချင်ပါတယ်
ဒါအပြင်လက်ရှိရှိနေတဲ့နိုင်ငံရေးတည်ငြိမ်မှုကိုထိန်းထားပြီးရှေ့ဆက်နိုင်မဲ့ဘုံလန်းစဉ်တစ်ခုရရှိနိုင်ဖို့အမြင့်ချင်းဖယ်လှယ်ခဲ့ကြသလိုနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြဖို့ဆိုနောက်ဒီအခြေခံဥပဒေပြင်ဆင်ရေးတို့ကိုလည်းဆွေးနွေးခဲ့ကြတယ်လို့သမရပြောခွင့်ရဦးရထွတ်ကပြောပါတယ်ဒီကနေ့တွေ့ဆုံမှုဟာဆိုရင်မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လှိုင်နဲ့အထိုက်အခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့ရဲ့ပထမဆုံးတွေ့ဆုံမှုလည်းဖြစ်ပါတယ် ဒီဆွေးနွေးပွဲဟာဆိုရင်နောက်လအတွင်းအမေရိကန်သမ္မတအိုဘားမားမြန်မာနိုင်ငံကိုလာရောက်မဲ့ခီးစဉ်နဲ့တိုက်ဆိုင်နေတယ်လို့မြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်တို့ကြားငြိမ်းချမ်းရေးဆွေးနွေးမှုအခြေအနေရှုပ်ထွေးနေချိန်တခါအခြေခံဥပဒေပြင်ဆင်ရေးနဲ့စစ်တပ်ကနိုင်ငံရေးမှာပါဝင်မှုလျှော့ချရတဲ့အတွက်အခြေခံဥပဒေပြင်ဆင်ဖို့လူမှု၅သန်းရဲ့လက်မှတ်ထိုးထောက်ခံမှုနဲ့အတိုက်အခံ NLD ပါတီကလွှတ်တော်ကိုတောင်းဆိုထားတဲ့အချိန်နဲ့လဲတိုက်ဆိုင်နေတာပါ။သမ္မတဦးသိန်းစင်ကတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဆက်လက်ဖြစ်ထွန်းဖို့လူမှုစည်းဝါဘဝဖွံ့ဖြိုးတိုးတက်ဖို့နောက်အမျိုးသားပြန်လဲတင့်မြတ်ရေးအသွင်ကူးပြောင်းမှုညင်သာစွာဆက်လက်ဖြစ်ထွန်းရေးတို့အတွက်တွဲဆုံဆွေးနွေးကြဖို့ဒီလ28ရက်နေ့ကအဓိကအတိုက်အခံခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်မြန်မာနိုင်ငံရေးလောကကအရေးပါသူတွေကိုဖိတ်ခေါ်ခဲ့တာပါအခုလိုမြန်မာနိုင်ငံရေးထိပ်သီးတွေရဲ့ဆွေးနွေးပွဲမဆခင်မနေ့ကတော့အမေရိကန်သမ္မတအိုဘားမားကသမ္မတဦးသိန်းစိန်နဲ့အတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့ကိုတီးခြားစီတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပါတယ်ရှင
်အကြမ်းဖက်အဖွဲ့တွေကိုပံ့ပိုးဖို့ရည်ရွယ်ချက်နဲ့ IS Islam စစ်သွေးကြအဖွဲ့ရဲ့ဝင်ဖို့ကြိုးစားခဲ့တဲ့အမေရိကန်နိုင်ငံသားတဦးဟာအပြစ်ရှိကြောင်းမနေ့တုန်းကဝန်ခံခဲ့တဲ့အတွက်သူဟာထောင်ဒဏ်15နှစ်ကြာခံပွဲရရှိနေပါတယ်အသက်44နှစ်အရွယ်ဒေါ်နယ်ရေးမော်ဂန်ကို IS စစ်သွေးကြအဖွဲ့ရဲ့ဝင်ဖို့ကြိုးစားမှုနဲ့မဆိုင်ပဲဩဂုတ်လအစောပိုင်းတုန်းကနယူးယောက်မြို့နားကလေဆိပ်တစ်ခုမှာတရားမဝင်တနက်မှုနဲ့ဖမ်းဆီးတရားစွဲခဲ့ပါတယ်သူအမှုကို2015ဖေဖော်ဝါရီလမှာအမိန့်ချဖို့ရှိပြီးအကြမ်းဖက်အဖွဲ့အစည်းနဲ့ပတ်သက်လို့ထောင်ဒဏ်15နှစ်နဲ့တရားမဝင်တနက်ကန်ဆောင်မှုအတွက်နောက်ထပ်ထောင်ဒဏ်10နှစ်ကြာခံပွဲရရှိတဲ့အပြင်အမှုတစ်ခုစီအတွက်ဒဏ်ငွေဒေါ်လာ2,000ကျွဲပေးဆောင်ရဖို့ရှိပါတယ်အယ်ကိုင်ဒါနဲ့ IS အဖွဲ့တွေလိုအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ခံတဲ့မော်ဂန်ရဲ့မှတ်ချက်တွေနဲ့ဓာတ်ပုံတွေကိုလူမှုမီဒီယာတွေပေါ်မှာပြီးခဲ့တဲ့နှစ်ကဆလို့တွေ့ခဲ့ရတယ်လို့စုံစမ်းသူတွေကဖော်ထုတ်နိုင်ခဲ့ကြပါတယ်။သူဟာအဘူအိုမာစ်လို့သူ့ကိုယ်သူအမည်ပေးထားပြီးကျုပ်တို့ရန်သူတွေကိုခေါင်းဖြတ်တတ်တာဟာတရားမျှတတယ်လို့ဇူလိုင်လထဲမှာ Twitter ကတဆင့်ပြောခဲ့ပါတယ
်။ UAE American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရနေသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလိုလာတဲ့သဘုံထားမှုအပေါ်ရုရှားနဲ့ယူကရိန်းတို့အကြားရှင်းမတိုးနောက်မဆုတ်တာအခြေအနေရှိနေခဲ့တာကနေဥရောပသမ္မတရဲ့ဂျာဝင်မှုကြောင့်အခုတော့ရုရှားတို့ကယူကရိန်းနိုင်ငံကိုတဘာဝတန်းွေပြန်လည်ပေးပို့ဖို့သဘောတူလိုက်ပါပြီ။ဂျာတာပရင်းနဲ့ဘရပ်ဆဲမြို့မှာကြီးညာခဲ့တဲ့ဒီသဘောတူညီချက်အရဥရောပရဲ့ကြမ်းတမ်းလာတဲ့ဆောင်းရင်းကာလနီးကပ်လာချိန်ရုရှားကိုစွန့်အင်မိခိုနေရတဲ့ယူကရိန်းနိုင်ငံတွင်တန်းွေအကြီးအကျယ်မလုံလောက်မဲ့အရေးချင်းချောက်မှုကနေလွတ်ကင်းသွားတာလည်းဖြစ်ပါတယ်။ဒီသဘောတူညီချက်အရယူကရိန်းတို့ကပေးရန်ရှိတဲ့အကြွေဒေါ်လာ 3.1 ဘီလီယံကိုရုရှားတို့ကပေးရမှာဖြစ်ပါတယ်။ယူကရိန်းတို့ကရုရှားတို့ကိုပြန်ရန်ရှိတဲ့အကြွေးပေးဖို့ရည်လွန်ခဲ့တာကြောင့်ဇွန်လမှာရုရှားတို့ကဓာတ်ငွေတင်ပို့မှုကိုဖြတ်ထောက်ခဲ့တာဖြစ်ပါတယ်။ယူကရိန်းတို့ဘက်ကလာစဉ်ကြားသင့်ငွေကိုကြိုတင်ပေးသွင်းရမယ့်ဒီသဘောတူညီချက်ကတော့လာမယ့်နှစ်မတ်လမှာအဆုံးသတ်မှာဖြစ်ပါတယ်ရှင
်။တစိတ်တပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဟောင်ကောင်ရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိစ္စတွေကိုတင်ပြဆွေးနွေးနိုင်ဖို့ဘေဂျင်းမြို့မှာရှိလာတဲ့ကျင်းပမဲ့အာရှပစိဖိတ်စီးဝိုင်းဆိုင်ရာထိပ်သီးဆွေးနွေးပွဲကိုဟောင်ကောင်ဆန္ဒပြကျောင်းသားခေါင်းဆောင်တွေတက်ရောက်ဖို့စဉ်းစားနေပါတယ်။တရုတ်နိုင်ငံဘေဂျင်းမြို့မှာနိုဝင်ဘာ5ရက်ကနေ12ရက်ထိကျင်းပသွားမဲ့ပွဲကိုတက်ရောက်ဖို့စဉ်းစားနေကြောင်းကျောင်းသားခေါင်းဆောင်အဲလက်စ်ချိုကကြာသပတေးနေ့ဆန္ဒပြပွဲတွင်ပြောပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတအိုဘားမားတရုတ်သမ္မတရှီကျင်းပင်နဲ့အခြားကမ္ဘာခေါင်းဆောင်တွေတက်ရောက်မှာပါ။ဟောင်ကောင်ဆန္ဒပြကျောင်းသားကောင်းဆောင်တွေတက်ရောက်ကြဖို့ဒီတက်ရောက်ခွင့်ပေးမပေးဆိုတာကိုအခုချိန်ထိမသိရသေးပါဘူးဒီတော့တွင်ဟောင်ကောင်ရဲ့ဆန္ဒပြကျောင်းသားကောင်းဆောင်တူဦးထံကိုငွေပမာဏအမြောက်အများလှူဒါန်းခဲ့တယ်ဆိုတဲ့သတင်းတွေအင်တာနက်ပေါ်မှာထွက်နေပါတယ်ဒီငွေဟာနိုင်ငံခြားကလာတာလားဆိုတာတန်လျာရှိနေကြပြီးဟောင်ကောင်လှုပ်ရှားမှုကိုနောက်ွယ်ကကြိုးကန်နေမှာကိုတန်လျာဝင်နေကြပါတယ
်အာဖဂန်နစ္စတန်လွန်ကျိုးရေးနဲ့ပြန်လည်တည်ဆောက်ရေးဆိုင်ရာနိုင်ငံတကာညီလာခံတရက်ကိုတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေပါတယ်ဒါဟာအာဖဂန်နိုင်ငံတဲကနေအမေရိကန်နဲ့နေရိုးမဟာမိတ်တပ်ဖွဲ့တွေထွက်ခွာနေရတဲ့အမျှအာဖဂန်နိုင်ငံတွင်တရုတ်ရဲ့အခန့်ခန္ဓာတိုးချဲ့လာနေတယ်ဆိုတာကိုမိမောင်းထိုးပြလိုက်တာပဲဖြစ်ပါတယ်။ဒီကနေ့ဘေကျင်းမြို့မှာကျင်းပတဲ့အာဖဂန်နစ္စတန်ဆိုင်ရာအစ္စတန်ဘူလုပ်ငန်းစဉ်လို့နာမည်ပေးထားတဲ့ဝင်ကြီးများအဆင့်စီအွေဖွင့်ပွဲအခမ်းအနားကိုအာဖဂန်သမ္မတနဲ့အတူတရုတ်ဝင်ကြီးချုပ်တို့လည်းတက်ရောက်ခဲ့ပါတယ်ရှင်။
ဒီနေ့အစောပိုင်းတုန်းကတရုတ်နိုင်ငံကူမင်းမြို့ယထာဘူရာတို့ခုမှလူ32ဦးတည်တံချခဲ့တဲ့အကြမ်းဖက်မှုဆန်ရအဓိကလှုပ်ဆောင်ခဲ့တဲ့လူ3ဦးကိုတရားရုံးကတည်တံချမှတ်လိုက်ပါတယ
်တောက်ကြညညာချန်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြသွားတာပါဆော့ဆော့ကသတင်းမှကြားခဲ့ရတဲ့ဒီမြန်မာနိုင်ငံရေးခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲအခြေအနေနဲ့ပတ်သက်လို့ကျမတို့ရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင
်အမျိုးသားနိုင်ငံရေးမှာအရေးပါတဲ့အစုအဖွဲ့၅စုကခေါင်းဆောင်၁၄ဦးရဲ့ဆွေးနွေးပွဲကိုဒီကနေ့မနက်ပိုင်းနေပြည်တော်သမ္မတအိမ်တော်မှာဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲဟာနိုင်ငံရေးအင်အားစုပြီးတော့အစိုးရနဲ့စစ်တပ်အကြားညှိယူရမယ့်ကိစ္စတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးတဲ့တွဲဆုံပွဲဖြစ်တာကြောင့်ရလပိုင်းထွက်ပေါ်လာတယ်ဆိုတာထက်အမြင်သဘောထားတွေကိုပဲအသာပေးဆွေးနွေးခဲ့ကြတာတွေ့ရတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးကမောင်ဆွေကပြောပါရယ်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တက်ရောက်လာတဲ့နိုင်ငံရေးပါတီကခေါင်းဆောင်တွေကအခြေခံဥပဒေပြင်ဆင်ရေးကိုလှုပ်ဖို့တိုက်တွန်းခဲ့တာကိုတွေ့ရတယ်လို့လည်းသူကပြောပါရယ
်ကျန်ဥပဒေကတော့ပြင်ဖို့ပြင်ရမယ်ကျွန်တော်တို့ကဒီမိုကရေစီကျန်ဥပဒေကိုပြင်အောင်ရအောင်ပြင်ပြီးမှသာလေဒီမိုကရေစီသူ့ဖွဲ့စည်းပုံရအောင်သွားနိုင်မှာဖြစ်တယ်တော့ကျန်ဥပဒေပြင်ဖို့လိုပါတယ်ဒါကတော့တော့ပဲပြောရတယ်အရှုပ်ပုဂ္ဂိုလ်တွေလည်းပဲကျန်ဥတွေကိုဘူးစီမံကတော့အစ်စ်ကြီးလို့မရဘူးပြင်ရမယ်ဥတွေပေါင်းနေရပြင်ရမယ်ကျောင်းဆန်းဖြစ်ကြရလည်းပဲဟုတ်တယ်အင်္ဂလိပ်ရေးအတွက်ကျန်ဥတွေကိုတော်တော်လေးရတယ်ပြင်ဖို့သူလည်းသူသားတယ်ဆိုတာပြောသွားတယ်အဲ့လောက်ပဲလေတော့ပဲကျန်ဥတွေပေါ်မှာတော့ပဲရှိတယ
်သမ္မတပြောခွင့်ရှိသူဦးရထွတ်ကတော့ဒီကနေ့ဆွေးနွေးပွဲကနေနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့အပါအဝင်တိုင်းပြည်မှာအရေးပါတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလည်းအသာပေးဆွေးနွေးနိုင်ခဲ့တယ်လို့သူကပြောပါတယ်
ဒီမှာတော့ကျွန်တော်တို့ကဒီသဘောတူညီချက်တဲ့ကျွန်တော်တို့မူလေးဟာလုံးသဘောတူကြတာပေါ့ဗျာအဓိကအားလုံးကဒီမှာသဘောတူပြီးတော့မှပြောခဲ့ကိစ္စတွေကတော့မှကျွန်တော်တို့ကနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ပဲဖြေရှင်းဖို့နောက်တစ်ခါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥပဒေနဲ့ညီလွတ်တော်ထဲမှာပဲဆောင်ရွက်ကြဖို့နောက်တစ်ခါယုံကြည်မှုတည်ဆောက်ရေးဒါအရေးကြီးလို့အောင်မြင်လို့ဖို့တော့ဒီခါရဆေးကြီးကိုအမြဲဆုံးလက်မှတ်ထိုးနိုင်အောင်လုပ်ကြဖို့တော့ရွေးကောက်ဖို့လွတ်လပ်ဖို့တရားကျတဲ့အောင်လုပ်ဖို့အဲဒီလိုကိစ္စတွေကိုကျွန်တော်တို့အားလုံးသဘောတူပြီးမှတော်တော်ပဲပုံပုံနဲ့ဆွေးနွေးကြပါမယ
်အစိုးရကလာကဒေါအောင်ဆန်းစုကြည်တောင်းဆိုထားတဲ့၄ဘင်းဆိုင်ဆွေးနွေးပွဲကိုခွင့်မပြုဘဲအခြားကောင်းဆောင်တွေပါပါဝင်တဲ့ဆွေးနွေးပွဲဖန်တီးလာတဲ့ပုံမှာဝေဖန်မှုတချို့ရှိခဲ့တာနဲ့ပတ်သက်ပြီးတော့ဥယျာထုတ်ကအခုလိုပယ်ချခဲ့ပါတယ
်အသေးပဲမင်းမဆပြောကြားချက်တွေကိုကျွန်တော်တို့လုံးဝပယ်ချပါတယ်တကယ်တော့ဒေါအောင်ဆန်းစုကြည်ကလေပွင့်တိုင်းတွေ့ကြပါလေလို့ပြောနေကိုကကျွန်တော်တို့ကအကြောင်းပြနေပြီဖြစ်ပါတယ်ဓမ္မတိကတော့လေးယောက်ခင်းနေမကဘူးအမျိုးသားနိုင်ငံရေးအင်အားစုတွေအားလုံးပါနိုင်ဖို့လိုတယ်လို့ပြောခဲ့တယ်ပြီးရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိစ္စသွေးသွေးမယ်ဆိုရင်လွတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လေ့လာနေတဲ့ကော်မတီလည်းရှိသေးတယ်သူတို့ပြီးအောင်စောင့်နေတယ်လို့ကျွန်တော်ပြောခဲ့တယ်အဲ့ဒီတိုင်းပဲအခုအဲ့ဒီကော်မတီကလုပ်ငန်းပြီးသွားပြီးတော့မှသူ့ရဲ့အခြေခံစာကိုတင်လိုက်ပြီတစ်ခါကလည်းကျွန်တော်ဒီနေ့ပုံဆောင်မှုကလည်းတော်တော်လေးခီရောက်လာပြီးဖြစ်တဲ့လို့ကျွန်တော်ဒီဆွေးနွေးပွဲကိုကျင်းပတော့ပါ။အာဥပမာကြီးတဲ့တော့ပေါ့လေကျွန်တော်တို့ရည်ရွယ်ပြီးတော့လုပ်တာမဟုတ်ပါဘူ
း။ဒီနေ့တွေ့ဆုံပွဲမှာတော့အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းတစ်ခါမှတွေ့ဆုံခဲ့ပူးခြင်းမရှိတဲ့တမတော်ကော်ဝေးဦးစီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်တို့ရဲ့ဆက်ဆံရေးဟာအတော်လေးပြည်လဲတဲ့မြင်ကွင်းမျိုးတွေကိုဒီကနေ့ဆွေးနွေးပွဲမှာမြင်တွေ့ခဲ့ရတယ်လို့လည်းတွေ့ဆုံပွဲမှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့7 minute သတင်းစာရဲ့သတင်းတော်ချုပ်ကိုအောင်သူရကပြောပါတယ်
။အရင်ဆုံးတော့ဒီဆွေးနွေးပွဲကိုရွေးဝေးမင်းအောင်လှိုင်နဲ့တရားပြည်ဆိုရင်းတော့အရင်ဆုံးရောက်လာတော့ပြီးတော့တမရကလည်းလျှောက်ပြီးလာတော့နော်။လာပြီးတဲ့ချိန်မှာအခြားကောင်းဆောင်တွေဒီလိုပဲလာကြလာကြတယ်။လာကြပြီနဲ့ဒေါ်ဆန်းစုကြည်လာတဲ့အခါမှာတမရကဒေါ်ဆန်းစုကြည်ကတော့ညနာတော့လည်းခက်တီတီနေရတဲ့လာတယ်။လာပြီးလက်ဆွဲနှုတ်ဆက်ပြီးတော့တမရကြီးကသူ့ကိုတော့တခြားလူတွေကိုတော့သူကဟိုအဆောင်ထဲရအောင်လိုက်မပို့ပေဒေါ်ဆန်းစုကြည်ကသူဆောင်ထဲရအောင်လိုက်ပို့တာတွေ့ရတယ်ပေါ့နော်။နောက်တချုံနဲ့သစုနဲ့လက်ဆွဲနှုတ်ဆက်ကြတယ်။နောက်ဒီချုံနဲ့အဲဘောရန်စုကြည်နဲ့လက်ဆွဲနှုတ်ဆက်ကြတယ်။ငုံရှင်လေးတွေ့ရတယ်ပေါ့နော်။အဲ့ဒါလေးတွေတော့တော်လေးထူးခြားတယ်လို့ယူဆရတာပေါ့။သူကတော့ဒီတက်မရော်ကဝေယုဒေါ်ဟန်စုကြည်ကဒီနေ့သူတိတ်ပြီးတော့ trading မပြောဘဲနဲ့တက်မရော်နဲ့သူနဲ့ကြားမှာအမြင်မတူတာတွေရှိတယ်။ရှိပေမဲ့လည်းသူတက်မရော်ဖြစ်ပါလေဆိုတာသူပြောလိုက်တယ်ပေါ့နော်။ပြောလိုက်တာဟိုဒါတချုံနဲ့ဒီချုပ်ကတော့တော်လေးသဘောကျသွားပါဝင်ရတယ်။ကျသွားပါဝင်ရပြီ။ဒီအေးသမရာလူဆွေးနေတဲ့ဒီမြို့ပါဆောင်ကနေအမင်းစားတဲ့နေရာကိုတချုံနဲ့တူတူကြွားကြတယ်။အခုစကားပြောကြကြီးကြမောကြပါလား။အာအဲ့ဒါလေးတွေတွေ့ရတယ်။
အခုစနေဝဲမတိုင်ခင်အမေရိကန်သမ္မတဥဘာမားဟာကြာသပတေးနေ့ကမြန်မာသမ္မတဥသိမ်းစိန်နဲ့တိုက်ခိုက်ခေါင်းဆောင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်တို့ကိုတဝူးချင်းထံတိကျခွဲပြီးတော့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တယ်လို့လည်းဝါရှင်တန်သမ္မတအင်ဖြူတော်ကပြောဆိုထားပါတယ်ခင်ဗျာ
တော်ရရှိနေခင်မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့မြန်မာပြည်အလားအလားမှီမိနေခြင်းတည်င်းလွတ်လပ်ခွင့်အခြေအနေဆုပ်ယုပ်လာနေခြင်းတို့ပြောရမယ်အခုအချိန်မျိုးမှာနိုင်ငံတော်သမ္မတဦးသိန်းစင်ဟာစစ်ဘက်အကြီးအကဲအပါဝင်နိုင်ငံရေးထိပ်သီးစည်းဝေးတရက်ကိုပြုလုပ်ဖို့စီစဉ်နေပါတယ်သမ္မတဥဘာမားအပါဝင်ကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမဲ့အရှိအအားထိပ်သီးစည်းဝေးပဲမတိုင်ခင်ခါတော်မီပြုလုပ်တဲ့ဒီဆွေးနွေးပွဲကနေပြီးတော့မိမိကျဆင်းတဲ့အခြေအနေတွေကိုပြန်လည်ဥမော့လာစေလိမ့်မယ်လို့သောရရှိများထင်ကြပါသလားခင်ဗျာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လည်းပြပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ
်။တခါတော့ဒီကနေ့ဒီနေပြည်တော်မှာကျင်းပခဲ့တဲ့မြမနိုင်ငံရေးခေါင်းဆောင်များအစည်းအဝေးနဲ့ပတ်သက်လို့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာသောရရှင်တွေရဲ့အမြင်သဘောထားတွေကိုဆွေးနွေးသွားမှာပါရှင်။အလို့တည်င်းတော့ကိုပါကြီးတည်ဆုံသွားတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကစုံစမ်းစစ်ဆေးရမှာအခက်အခဲတချို့ရှိနိုင်ပြီးဒီအခက်အခဲတွေကိုအပြစ်မှန်ပေါ်ပေါက်ရေးအတွက်စိန်ရင်းစေတာမှန်ဖို့နဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဖြစ်ဖို့လိုအပ်ကြောင်းလူခွင့်ရေးကာကွယ်သူတဦးကထောက်ပြပါရယ်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတော့ဥပဒေကိုမကျော်လွန်စေဘဲလူခွင့်ရေးကာကွယ်မှုကိုလည်းထိရောက်ဖြစ်အောင်ဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့ပြောပါတယ်ဒီသတင်းကိုကျမတို့ရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပ
ါဟုတ်ကဲ့ကိုပါကြီးကကိုအောင်နိုင်တေဆုံးတာနဲ့ပတ်သက်ပြီးတမ်ရော်ကထုတ်ပြန်တဲ့သတင်းအပေါ်လက်မခံတာတွေရှိလာခဲ့တဲ့နောက်ဒီအမှုကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကဥပဒေပါပြဋ္ဌာန်းချက်နဲ့အညီစုံစမ်းစစ်ဆေးပြီးနိုင်ငံတော်တမရအစီကိုအထူးစီရင်ခံစာအဖြစ်အမြန်ဆုံးတင်ပြဖို့ညွှန်ကြားကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကဒီမှုကိုစုံစမ်းစစ်ဆေးရမှာကြုံတွေ့နိုင်တဲ့အတားအဆီးတွေကို Equality မြန်မာခေါ်လူခွင့်ရေးအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းကအခုလိုပြောပါတယ
်ဒီလူခွင့်ရေးကော်မရှင်ရဲ့ဥပဒေထဲမှာအပူဖွင့်ထားသောကိစ္စတွေကိုတိုင်တွယ်တင်ရှင်းနိုင်ခြင်းမရှိဆိုတဲ့အချက်ဖြစ်နေတယ်အဲ့ဒီအချက်ကအခုလက်ရှိအခြေအနေမှာဆိုလို့ရှိရင်တော့ကိုပါကြီးရဲ့တည်ဆုံမှုကိုသူတို့အမှုဖွင့်ထားတယ်ဆိုတဲ့ပုံစံဖြစ်တော့ဒီကိစ္စတစ်ခုကလို့ဆောင်မယ်ဆိုရှင်ကန့်သက်နိုင်တဲ့အနေအထားမျိုးရှိတဲ့တစ်ချက်ဖြစ်တယ်။နောက်တစ်ခုကန့်သက်ချက်ဖြစ်နေတာကတော့ဒီသူတို့ရဲ့စုံစမ်းစစ်ဆေးတဲ့အချိန်မှာလူတိုင်းကိုစုံစမ်းစစ်ဆေးတယ်နိုင်တယ်လို့ပြောပေမဲ့သက်ဆိုင်ရာဌာနကထိတ်တန့်လွက်ချက်တက်မှတ်ထားတဲ့စာရွက်စာတမ်းတွေဆိုလို့ရှိရင်တော့ဒါကိုရယူနိုင်ွယ်မရှိဘူးဆိုတဲ့ကန့်သက်ချက်ရှိနေခြင်းကတချို့သောအဟန့်တာဖြစ်နေပါလေ။
ဒီအခက်အခဲတွေကြော်လာဖို့အတွက်လိုအပ်ချက်တွေကိုလည်းဥအောင်မျိုးမင်းကအခုလိုဆက်ပြောပါတယ်
ဒီဟန်တာကျော်လုံးကပထမဦးဆုံးကလူခွင့်ကော်မရှင်တွေတွားရောက်စုံစမ်းတဲ့ချိန်မှာလူခွင့်ကိုအမှန်တကယ်ပေါ်ပေါက်ဖို့အတွက်အဖြစ်မှန်အမှန်တကယ်ပေါ်ပေါက်ဖို့အတွက်ဒါကိုသူတို့ကျွမ်းကျင်မှုတွေလိုအပ်မယ်စိတ်ရင်းစေတနာကောင်းမှုလိုအပ်ပါလိမ့်မယ်ခိုင်းလို့တာဝန်ချေလောက်ဆောင်မှုကျွန်တော်မဖြစ်သင့်ပါဘူးနောက်ထပ်တစ်ခုကတော့ပါဝင်ပြီးတော့ပတ်သက်နေတဲ့သူတွေအားလုံးဒီကိစ္စနဲ့ပတ်သက်လို့မကျဉ်းမချမ်းတင်ပြနိုင်မှုရယ်တွားရောက်စုံစမ်းတဲ့ချိန်မှာလွတ်လပ်သောစုံစမ်းမှုဖြစ်ဖို့အတွက်လူတိုင်းနဲ့တွေ့ဆုံနိုင်တဲ့အခြေအနေဖန်တီးပေးဖို့ရယ်တင့်တဲ့အထောက်အထားတွေရအောင်ကြာနိုင်မှုအတွက်ကဒါကအရေးကြီးပါလေခင
်ဗျမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့အတွင်းရင်းမှုဦးစစ်မြိုင်ကလူခွင့်ရေးကာကွယ်မှုအတွက်ထိထိရောက်ရောက်ဆောင်ရွက်သွားမယ်လို့ပြောပါတယ်အဲ
လောလောဆယ်တော့ကျွန်တော်တို့ကွင်းတော့ဆင်းမယ်လေကွင်းဆင်းပြီးတော့မြန်မာဟိုမှုခင်းရဲ့အခြေအနေတော့ဒီအမှုဖွင့်မှုအခြေအနေတော့မှုတည်ပြီးတော့ကျွန်တော်တို့ဆက်ဆောင်ရွက်မှာပေါ့ဗျာဒါကတော့ဥပဒေကိုကျော်လွန်ရလဲမကြောက်အောင်တော့လူခွင့်ရေးကာကွယ်ဆောင်ရွက်မှုကိုလည်းကျွန်တော်တို့ထိထိရောက်ရောက်ဖြစ်အောင်ဆိုတဲ့ဒီလိုအငင်းနဲ့မျိုးနဲ့ကျွန်တော်တို့ဆောင်ရွက်ရမှာပေါ့ဗျာ
စုံစမ်းစစ်ဆေးတာတွေကိုဒီကနေ့စတင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ကချင်ပြည်နယ်ကလူ့အခွင့်အရေးအခြေအနေကိုစုံစမ်းစစ်ဆေးရမှာစစ်ဘက်အရက်ဘက်နဲ့ပြည်သူတွေကိုစုံစမ်းစစ်ဆေးနိုင်ပေမဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုစုံစမ်းဖို့အတွက်အခက်အခဲရှိခဲ့ကြောင်းအခုကိစ္စမှာလည်းဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ရဲ့နိုင်ငံရေးအဖွဲ့ဖြစ်တဲ့ကလိုထူပေါ်ကရင်အဖွဲ့အစည်း KKO ကပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုအစိုးရအရာရှိဟောင်းတွေနဲ့အစိုးရကိုယ်တိုင်ကဖွဲ့စည်းပေးထားတာကြောင့်လူ့အခွင့်အရေးအစီရင်ခံစာတစ်စောင်လွတ်လွတ်လပ်လပ်ထွက်ပေါ်လာပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။အရင်ကစုံစမ်းတင်ပြခဲ့တဲ့ရခိုင်မိတ်တီလာနဲ့ကချင်ကလူ့အခွင့်အရေးအစီရင်ခံစာတွေအပေါ်မှာလည်းအားနည်းချက်တွေရှိကြောင်းဝေဖန်တာတွေလည်းရှိခဲ့ဘူးပါတယ်။ဖန်စီတက်ဖြတ်ခံခဲ့ရတဲ့ကိုပါကြီးနဲ့ပတ်သက်ပြီးတက်မရော်ကအော်တိုဘာလ23ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ကိုပါကြီးဟာ KKO အဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်ကြီးအောင်နိုင်ဖြစ်အစ်စ်ခံခဲ့ကြောင်းနဲ့လက်နက်လူယူပြီးထွက်ပြေးဖို့ကြိုးစားရမှာတက်မရော်လုံခြုံရေးအဆောင်ကတနက်နေ့ပြစ်ခတ်လို့တည်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဒီကနေ့တက်မရော်ကမြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ကိုထပ်မံပေးပို့တဲ့စာမှာတော့ကိုအောင်နိုင်ကိုစတင်ဖန်စီမိချိန်မှာသတင်းထောက်လို့လုံးဝပြောဆိုတာမရှိကြောင်းကင်မရာအတန်ဖန်းဆက်စာရွက်စရံကပ်ပြစတဲ့စာနယ်ဇင်းနဲ့သက်ဆိုင်တဲ့အထောက်အထားတွေကိုမတွေ့ရကြောင်းလည်းဖော်ပြထားပါတယ်။ DKBA ကတော့ကိုပါကြီးဟာ KKO အဖွဲ့ဝင်မဟုတ်ကြောင်းသတင်းလာယူသူသတင်းထောက်သားဖြစ်ကြောင်းထုတ်ပြန်ထားပါတယ
်။ VOA သတင်းတောက်ကိုမှုစောပြောပြသွားတာပါရှင်။အခုတော့တောက်ကြာနှစ်ညနေခင်းအစီအစဉ်အတွက်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်တော့မှာပါ။IS စစ်သွေးကြော်ရီနဲ့တိုက်ပွဲတွေဖြစ်နေတဲ့ Syria နိုင်ငံမြောက်ပိုင်းကကိုဘာနီအခြေအနေစုံစမ်းနေကြတဲ့သတင်းသမားတွေထွက်ပြေးနေကြရတဲ့ဒုက္ခသည်တွေဟာကိုဘာနီမြို့အခြေအနေကိုသိရဖို့အင်တာနက်လူမှုကွန်ရက်ပေါ်ကတက်ကြွလှုပ်ရှားသူတွေရဲ့သတင်းတွေကိုပဲအားကိုးနေကြရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့အဲ့ဒီမြို့ကဒီတူရကီ Syria နယ်စပ်မှာလူမှုမီဒီယာတက်ကြွလှုပ်ရှားသူတယောက်နဲ့တွေ့ဆုံခဲ့တဲ့ VOA သတင်းတောက် Scott Bobသတင်းပေးပို့ထားတာကိုဥဆက်မိုးဝေကပြောပြမှာပ
ါကိုဘာနီမြို့နီတူရကီနယ်စပ်ကနေလေခင်းအချိန်လေးပါ IS Islamic စစ်သွေးကြွတွေနဲ့ကိုဘာနီမြို့ကိုခုခံကာကွယ်နေကြတဲ့ Kurdish တိုက်ခိုက်ရေးသမားတွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်လုံခြုံရေးအတွက်နာမည်ပြောင်းထားတဲ့ Fahad ဆိုသူဟာကိုဘာနီမြို့အတွင်းကအခြေအနေကိုသိဖို့အတွက် Internet email နဲ့ text message တွေကိုစောင့်ကြည့်နေပါတယ
် When I wake up
မနက်မိုးလင်းပြီဆိုတာနဲ့ကိုဘာနီမျိုးတွေကအချိန်လေးကိုတီးဖို့ကျွန်တော် Facebook နဲ့ Twitter ကိုကြည့်လေရှိပါတယ်အဲ့ဒါပြီးရင်တော့ကိုဘာနီမှာရှိတဲ့သူတရားရောက်ဒါမှမဟုတ်တိုက်ခိုက်နေသူတွေကတရားရောက်ကိုဖုန်းခေါ်ပါတယ်ဒါဆိုရင်တီးပြီပေါ့
ဖာဟန်ဟာခတ်တာဝန်ရှိသူတွေရှိကိုလည်းဖုန်းခေါ်တတ်ပါတယ်ဒါပေမဲ့လွတ်လပ်တဲ့သတင်းရင်းမြစ်ကိုပို့ပြီးတော့သူကြိုက်ပါတယ
် Official peopleThey always try to
ဆိုရဘက်ကတာဝန်ရှိသူတွေဟာသူတို့ပေးခြင်းတဲ့သတင်းတွေကိုပဲပေးလို့ရှိပါတယ်သူတို့ပေးတဲ့သတင်းကမှန်လေးမရှိပါဘူးအဲဒါကြောင့်ကိုဘာနီမျိုးတွင်းမှာတကယ်လက်တွေ့တိုက်ခိုက်နေသူတွေနဲ့စကားပြောဖို့ကြိုးစားပါတယ်ပြီးရင်နေဆက်ကိုလာပြီးတော့ကိုရန်ကြည့်ပါတယ
်ဖာဟတ်ဟာအလက်ပိုမျိုးကကုမ္ပဏီတစ်ခုမှာလုပ်ကံခဲ့သူပါလွန်ခဲ့တဲ့3နှစ်ကဆီးရီးယားမှာပြဿနာတက်တော့သူ့ရဲ့ဇာတိကိုဘာနီမျိုးကိုထွက်ပြေးခဲ့ပါတယ်သတင်းတောက်တွေနဲ့ဒုက္ခသည်တွေသိအောင်သတင်းတွေဖြန့်ဝေပေးနေတာဟာသူတတ်နိုင်တဲ့နည်းနဲ့ပါဝင်ကူညီနေတာဖြစ်တယ်လို့သူကပြောပါတယ်
If I'm a fighter, I'll fight. But I'm not a fighter.
ကျွန်တော်က fighter ဆိုရင်တော့ဝင်တိုက်ပါတယ်ဗျာ။အခုတော့အဲ့လိုမဟုတ်ဘူးလေ။ကျွန်တော်ဒါပဲလုပ်နိုင်တော့ဒီအလုပ်ကိုလုပ်နေတာပေါ့
။သူတို့ရဲ့မိုးရမြေပေါ်ထားရှိတဲ့ခတ်တွေရဲ့ပြင်းပြတဲ့ရီမန်းချက်ကို Fahad ကပြောပြရမှာ IS စစ်သွေးကြွတွေကိုစန့်ကျင်တဲ့လုပ်ရဟာအလွန်ကြီးမားပါတယ်။ IS စစ်သွေးကြွတွေဟာမွတ်စလင်နိုင်ငံဒါမှမဟုတ်ရင်ခုနှစ်ရာစုကကာလီဖတ်လိုပြန်ဖြစ်အောင်ကြိုးစားနေကြတာပါလို့ဆိုပါတယ်။
is between the future and the past
ဒီစစ်ပွဲဟာအတိတ်နဲ့အနာဂတ်ဖြစ်နေတဲ့စစ်ပွဲပါခတ်တက်ခဲ့သမားတွေဟာအနာဂတ်အတွက်လွတ်လပ်မှုအတွက်တိုက်နေသူတွေပါ IS တွေကခေတ်နောက်ပြန်သမားတွေပါသူတို့ကကျွန်တော်တို့ကိုနှစ်ပေါင်းတစ်ထောင်လောက်နောက်ပြန်ဆွဲချင်နေသူတွေပါ
တိုက်ပွဲတွေကအတိုင်းအတာတစ်ခုထိတော့ကြာလေအောင်မယ်လို့သူကယူဆပါတယ်ထွက်လာမဲ့အဖြစ်ဟာနိုင်ငံတကာအတိုင်းဝိုင်းနဲ့ဒေသတွင်းကအစွန်းမရောက်တဲ့အဖွဲ့တွေရဲ့ထောက်ပံ့ကူညီမှုပေါ်မူတည်လိမ့်မယ်လို့လည်းဆိုပါတယ်ခင်ဗျာ
ဥဆက်မိုးဝေပါရှင်အမေရိကန်ပြည်ထောင်စုမှာလာမယ့်အင်္ဂါနေ့ဆိုရင်လွှတ်တော်ဂျာကာလာတက်တန်းတဝက်ရွေးကောက်ပွဲတွေကျင်းပပြီးတော့အောက်လွှတ်တော်နဲ့အထက်လွှတ်တော်အမတ်တွေရွေးချယ်မှာဖြစ်တဲ့အတွက်ဒီရွေးကောက်ပွဲရလကသမ္မတအိုဘားမားရဲ့ကြံနေတဲ့တက်တန်းနှစ်နှစ်အတွင်းမှာလွှတ်တော်နေ့ရက်စလုံးကိုဘယ်ပါတီကလွှမ်းမိုးနိုင်မလဲဆိုတာအထေထွက်မှာဖြစ်ပါတယ် VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုတော့ဦးသိန်းထိုင်ဦးကပြောပြမှာပ
ါအမေရိကန်ပြည်ထောင်စုမှာလွှတ်တော်ဂျာကာလာတက်တန်းတဝက်ရွေးကောက်ပွဲတွေနီးလာပြီမို့လဲကိုယ်စလဲလောင်းတွေကသတင်းမီဒီယာတွေကနေမဲဆယ်စီးအောင်ဟောပြောတာတွေကိုအဓိကထားနေကြပါတယ် Virginia ပြည်နယ်ကနေ Republican Paulo de Gusle ဖြစ်ဝေယောင်ရှင်ပြိုင်မဲ့ Michael Sherman ကတော့သူ့ရက်ွက်ထဲကလူတွေကိုတိန်တဲ့ဆင်းတကားခောက်ပြီးတော့မဲဆွဲတဲ့သူပါတွေ့တဲ့မဲဆန္ဒရှင်တိုင်းသူ့ကိုထောက်ခံကြတာတော့မဟုတ်ပါဘူ
း
ဒီမှာ Republican ကိုမဲပေးမဲ့သူမဟုတ်ဘူးဆိုပြီးမဲဆန္ဒရှင်မျိုးသမီးတယောက်ကပြန်ပြောတာပါမျိုးနယ်စုအတွင်းမှာရှိတဲ့ Republican နဲ့ Democrat ရုံးတွေမှာတော့စည်စနာဝန်ထမ်းကူညီတဲ့သူတွေကမဲဆန္ဒရှင်တွေရဲ့ဖုန်းနံပါတ်တွေရှာပေးတာမဲဆင်းပြင်ပေးတာတွေလုပ်နေကြပါလေ
The persuasion period is over. Now
စီယုံကြောဆိုနေရမယ့်အချိန်ကိုကျော်သွားပြီ။ဒီအချိန်ကကိုယ့်အထောက်ခံမဲဆန္ဒရှင်တွေမဖြစ်မနေမဲထွက်ပေးဖို့တိုက်တွန်းရမယ့်အချိန်မှဆိုပြီး Virginia ပြည်နယ် Fairfax မြို့ Democrat Committee ရုံးကဒါရိုက်တာ Frank Anderson ကပြောသွားတာပါ။ဒီတန်းတော်ရဲ့ရွေးကောက်ပွဲအတွင်းမှာသမ္မတကိုပြန်လည်ရွေးချယ်သေးမှာမဟုတ်တဲ့အတွက်သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့သူမရှိပါဘူး။ဒါ Republican Party အတွက်ခွင့်လန်းကောင်းတစ်ခုလို့ Gallup စစ်တမ်းကောက်ခံရေးအဖွဲ့က Frank Newport ကမြင်ပါတယ
် They skew older. Democrats are younger and older people in the United States.
သူကအသက်အရွယ်ကြီးတဲ့မဲဆန္ဒရှင်တွေရဲ့မဲကိုပိုပြီးအားထားကြတယ်။ Democrat တွေကလူငယ်တွေများတယ်ဗျ။ဒီရွေးကောက်ပွဲမှာကအသက်အရွယ်ကြီးတဲ့သူတွေပိုပြီးမဲပေးကြမဲ့ပုံရှိတယ်လေ။ Republican တွေပညာလဲပိုတက်ကြတယ်။သူတို့မဲတွေပိုရမဲ့သဘောပဲ။ Democrat လွှတ်တော်အမတ်တိုင်းရင်ဆိုင်နေရတဲ့အကြီးဆုံးပြဿနာကသူတို့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေမဖြစ်မနေမဲထွက်ပေးအောင်လုပ်နေရတဲ့အခက်အခဲပါ။
အမေရိကန်ပြည်ထောင်စုမှာသမ္မတဥဘာမားပေါ်လူထုထောက်ခံမှုကြာဆင်းနေတာကလည်းဒီမိုကရက်ပါတီအတွက်အခြေမလဖြစ်နိုင်ချေတရက်လို့တချို့လေလာသူတွေကမြင်ပါတယ်။တချို့ထဲမှာရီပပ်ဘလစ်ကန်ပါတီဝင်တွေကလည်းကွန်ဂရက်စ်မှာအများစုလွှမ်းမိုးထားနိုင်ပြီးသမ္မတဥဘာမားရဲ့လုပ်ပိုင်ခွင့်တွေပေါ်ထိန်းချုပ်နိုင်ဖို့ဆန္ဒတွေပြင်းပြနေကြတဲ့အကြောင်းဗာဂျီးနီးယားပြည်နယ် Fairfax မြို့ရီပပ်ဘလစ်ကန်ကော်ပိုရိုဂတာမတ် MS ကပြောပါတယ
် Well voter enthusiasm is always critical because it affects
မဲဆန္ဒရှင်တွေဘယ်လောက်စီရထက်သန်မှုရှိတယ်လဲဆိုတာအသိကိုရေးကြည့်တဲ့အချက်ပါဒါကမဲပေးမဲ့သူဘယ်လောက်ရှိလာမလဲဆိုတဲ့အချက်ပေါ်ရိုက်ခတ်ပါတယ် Republican မဲဆန္ဒရှင်တွေကတော့ဆန္ဒသိပြင်းပြနေပါပြီတိုင်းပြည်ဟာပြောင်းလဲတစ်ခုကိုအမြန်ဆုံးလူလာနေပြီလို့ကျွန်တော်မြင်ပါတယ
် Democrat ရော Republican ရောပါတီနည်းအဆုံးအဓိကအာရုံစိုက်နေတာကတော့ချိုတင်မဲတွေတစ်ချိန်တည်းမှာမဲပေးပဲနေမဲ့ပြက်ကွက်မဲတွေပါမဲယုံတွေရှိတဲ့စာကြည့်တဲ့ဒီမှာမဲလာပေးတဲ့သူတွေကိုပါတီနဲ့စလုံးကလူတွေချိုးဆိုနှုတ်ဆက်လေးရှိတာကလည်းအမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲပြည်내တိုင်းရဲ့အစဉ်အလာတစ်ခုလို့ပြောရမှာပါ Republican အမကန်တွေမဲလာပေးနေကြပါပြီတကယ်ချင်းတွေအားလုံးကိုမဲမပေးပဲမနေဘူးပြောထားတယ်ဘယ်ကပဲလာရလာရလို့ပြောနေကြတာပါဒီလိုမဲဆွယ်စည်းရုံးနေကြတယ်ဆိုပေမဲ့လည်းတက်တန်းတဲ့ရွေးကောက်ပွဲဒီမှာမဲပေးသူတွေကသမ္မတရွေးကောက်ပွဲမှာမဲပေးသူတွေတက်တော့သုံးပုံတစ်ပုံလောက်အများတန်းကျော်နေလေးရှိပါတယ်ဗာဂျီးနီးယားပြည်နယ်ကမဲဆန္ဒရှင်တယောက်ကတော့အခုလိုပြောပါလေ
You shouldn't have a right to complain if you actually don't get out.
ကိုကမဲထွက်မပြီးဘဲနဲ့တော့ကိုဘက်ကလည်းစောရကတက်ဖို့အခွင့်အရေးမရှိသင့်ပါဘူး။မဲဆန္ဒရှင်တယောက်ကပြောသွားတာပါ။ဒီအချက်ကို Republican ရော Democrat ရောပါတီနည်းစလုံးကလက်ခံပါတယ်။ဒါကြောင့်လဲကိုပါတီကိုထောက်ခံမဲ့သူများတဲ့များများလာမဲ့အင်္ဂါနေ့ရွေးကောက်ပွဲမှာမဲယုံတွေကိုသွားပြီးမဲပေးနိုင်အောင်စောနိုင်မဲ့နီးလန်းကိုအဓိကရှာကြံနေကြတာဖြစ်ပါတယ်ခင်ဗျာ။
ဦးသိန်းထိုင်ဦးပါရှင်အခုတော့သတင်းအချင်းချုပ်ကိုမတ်သိန်းကီထိုက်ကပြောပြမှာပ
ါအနာအာဖရိကဂုံးတွင်းဖိတ်နိုင်ငံဘာကီနာဖာဆိုကဗိုလ်ချုပ်ကြီးကနိုင်ငံတော်သမ္မတယာရုကမစင်ဘဲစစ်တပ်ကနိုင်ငံအာဏာသိမ်းထားတယ်ဆိုတာကိုညှင်းဆိုလိုက်ပါတယ်စစ်တပ်ဟာအစိုးရလက်အောက်မှာဆက်ပြီးရှိနေမယ်လို့လည်းပြောဆိုလိုက်ပါတယ်ဒါပေမဲ့လို့လဲသူ့ကိုအသွင်ကူးပြောင်းရေးကာလမှာခေါင်းဆောင်ဖို့အတွက်ယုံကြည်မှုနဲ့တောင်းဆိုလာရင်တော့ညှင်းမှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်ရှင်သမရဦးသိန်းစိန်ကာခွေရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရလွှတ်တော်နဲ့နိုင်ငံရေးပါတီတွေကခေါင်းဆောင်တွေရဲ့ဒီကနေ့အောက်တိုဘာလ31ရက်နေ့တွေ့ဆုံဆွေးနွေးပွဲမှာတော့ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးတည်ငြိမ်မှုတွေကိုအဓိကထားပြီးဆွေးနွေးခဲ့တယ်လို့ပြန်ချရေးဝန်ကြီးလည်းဖြစ်သမရရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးရဲထွတ်ကပြောပါရယ်ဒါအပြင်လက်ရှိရှိနေတဲ့နိုင်ငံရေးတည်ငြိမ်မှုကိုထိန်းထားပြီးရှင်းစင်နိုင်မဲ့ပုံလန်းစဉ်တစ်ခုရရှိနိုင်ဖို့အမြင့်ချင်းဖလှယ်ခဲ့ကြပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြဖို့နောက်အခြေခံဥပဒေပြင်ဆင်ရေးတို့ကိုလည်းဆွေးနွေးခဲ့ကြတယ်လို့သူကပြောပါရယ်ရှင်
သတင်းအချင်းချုပ်ကိုမတ်တကီထိုက်ကပြောပြသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ပါအင်ဂျင်နီယာကတော့ Glenn Forgalio ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့ည9နာရီကနေ9နာရီခွဲမှာ Asia Set 7ဂျူရုကနေဆက်လက်ထုတ်လွှင့်မှာပါနောက်ထပ်2နာရီကြာမှာတော့ကျမတို့ VOA Radio အစီအစဉ်ကိုလည်းထုတ်လွှင့်ပါအောင်မယ်နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.